ယူကရိန်းကိုရုရှားကဝင်တိုက်တဲ့ဒုတိယမြောက်နေ့ဒီနေ့မှာကီးဗ်မြို့တော်အပြင်ဘက်မှာတိုက်ပွဲတွေဖြစ်နေပြီးတန်တမာရေးလဲလမ်းဖွင့်ထားချိန်မှာအနောက်နိုင်ငံတပ်တွေကလည်းကာကွယ်ရေးတိုးမြှင့်လိုက်ကြပါတယ်။ဒီနေ့မနက်ပိုင်းယူကရိန်းမြို့တော်ကီးဗ်မှာပေါက်ကွဲသံတွေစစ်တိုက်ကြားခဲ့ရပြီးတဲ့နောက်ယူကရိန်းပြည်သူတွေအများအပြားအိမ်နီးချင်းနိုင်ငံတွေကိုထွက်ပြေးခိုလုံနေရပါတယ်။ကီးဗ်မြို့တော်မှာပေါက်ကွဲမှုကြောင့်လောင်ကျွမ်းပျက်စီးနေတဲ့အစအနတွေကိုပြထားတဲ့ဗီဒီယိုဖိုင်တစ်ခုရရှိထားတဲ့အကြောင်းလဲအမေရိကန်ခြေဆိုင်နယူးယောက်တိုင်းသတင်းစာကဖော်ပြလိုက်ပါတယ်။ဒီဗီဒီယိုထဲမှာပေါက်ကွဲမှုမတန်ခင်ကီးဗ်မြို့တော်နေကိုမြေပြင်ကနေဝေဟင်ပြစ်မိုင်းဆိုင်တုံးနှစ်စီးထံမှနေပြစ်လွတ်လိုက်တာကိုတွေ့ရတယ်လို့နယူးယောက်တိုင်းသတင်းကပြောပါတယ်။ဒီဗီဒီယိုမှာကဲကြောင်းအတီးပြုနိုင်တယ်လို့လည်းဆိုပါတယ်။နိုင်ငံခြားသံရုံးတွေယာယီဖွင့်လှစ်ထားတဲ့ပိုလန်နိုင်ငံနဲ့နေဆက်ယူကရိန်းနောက်ပိုင်းလဗစ်မြို့မှာလည်းအရေးပေါ်အချက်ပေးတန်တွေညှင်းနေပါတယ်။အခုလိုအချိန်မှာယူကရိန်းသမ္မတရုံးကလည်းနှစ်ဖက်စစ်မဲ့ကြားနေအဆင့်သတ်မှတ်ရေးရုရှားနဲ့ဆွေးနွေးဖို့လမ်းဖွင့်အသင့်ရှိနေတယ်လို့ထုတ်ပြန်လိုက်ပါတယ်။ဒါပေမဲ့ရုရှားဘက်ကတော့ယူကရိန်းတပ်တွေလက်နက်မချပဲဆွေးနွေးစရာအကြောင်းမရှိဘူးလို့တုံ့ပြန်ထားချိန်မှာ NATO တပ်တွေဘက်ကလည်းဒေသတွင်းအဖွဲ့ဝင်နိုင်ငံတွေအတွက်လုံခြုံရေးစီမံတွေအသင့်ပြန်ပြင်ထားဖို့သဘောတူလိုက်ကြပါတယ်ခင်ဗျ။